Honduras နိုင်ငံကရွှေ့ပြောင်းလာသူအနည်းဆုံး 9,000 လောက်ဟာ Guatemala နိုင်ငံကိုဖြတ်ပြီးတော့ American ပြည်ထောင်စုအစိုးရတဲ့တာဝန်ယူတဲ့အစောပိုင်းရက်တွေမှာရောက်လာနိုင်မှုမျှော်လင့်ရင်းတည့်ရစောပြီးတော့စတင်ထွက်ခွာလာနေပါတယ်Honduras နဲ့ Guatemala ကအဝေးပြေးလမ်းမကြီးတွေတခြားစစ်စေးရေးစခန်းတွေကရဲတွေကစောစောပိုင်းကထွက်လာတဲ့သူတွေရဲ့တပ်တီခံဆာရွက်စာရန်တွေကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့လူအကြီးကိုရှေ့ဆက်မသွားနိုင်အောင်ရပ်တန့်ဖို့တော့မကြိုးစားခဲ့ပါဘူး။လမ်းလျှောက်လာနေတဲ့ရွှေပြောင်းသူတွေဟာကီလိုမီတာထောင်နဲ့ချီတဲ့ခရီးကိုရဲရဲရင်ရင်ဖြတ်ကျော်ပြီး Guatemala နဲ့ Mexico ကိုဖြတ်ပြီး American ပြည်ထောင်စုအထိရောက်အောင်သွားမယ်လို့ပြောဆိုပါတယ်။သူတို့နိုင်ငံမှာကြုံနေရတဲ့ဆင်းရဲနွမ်းပါမှုအလုလမဲ့ပြဿနာအကြမ်းဖက်ကိုင်းတွေနဲ့မူရစီပြဿနာတဘာဝဘေးဒဏ်တွေကနေလွတ်မြောက်ဖို့အခုလိုသွားနေတာလို့လည်းပြောပါရယ်မျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဒီလူအုပ်ကြီးဟာအမေရိကတိုက်နိုင်ငံတွေထဲကဒီနှစ်ထွက်လာတဲ့ပထမဆုံးအတုပ်ဖြစ်ပါရယ်အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကထဲသူတို့အပေါ်မှာစာနာငဲ့ညာမယ်လို့မျှော်လင့်နေတဲ့ဒီလူအုပ်ကြီးကအမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ္စာမကျိန်းဆိုခင်တပတ်တောင်မလိုတဲ့အချိန်မှာထွက်လာတာဖြစ်ပါရယ်ရှင်